ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာဘီဂျေနမ်ဘီယာဟာဒီကနေ့မြစ်ကြီးနားနဲ့ဝိုင်းမော်မြို့နယ်တွေအတွင်းမှာရှိတဲ့ဒုက္ခသည်တွေစခန်းတွေကိုသွားရောက်ပြီးတော့နေရက်မပြောင်းနိုင်ကြသေးတဲ့ဒုက္ခသည်တွေကိုတွေ့ဆုံအားပေးနှစ်သိမ့်ခဲ့ပါတယ်။ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေရဲ့လုံခြုံရေးအတွက်စိတ်ချရတဲ့နေရာတွေစီရွှေ့ပြောင်းပေးတဲ့အစီအစဉ်တွေကိုအရင်ဆုံးလှုပ်ဆောင်သွားမယ်လို့လဲကုလသမဂ္ဂအပါဝင်အစိုးရတာဝန်ရှိသူတွေဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့ပြောဆိုဆွေးနွေးခဲ့ကြပါတယ်။အပြည့်စုံကိုတော့မနန္ဒာချန်းကပြောပြပေးပါမယ်ရှင်
။မစ္စတာနမ်ဘီယာဟာမနက်ပိုင်းမှာမြန်မာအစိုးရပြည်ထောင်စုဝန်ကြီးဦးအောင်မင်းကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့အတူမြစ်ကြီးနားကဂျမိုင်းကွန်ဒုက္ခသည်စခန်းကိုသွားရောက်ပြီးတော့နေ့လယ်မှာတော့အေယာဝရီမြစ်အရှိဘက်ခြမ်းဝိုင်းမော်မြို့နယ်အတွင်းမှာရှိတဲ့မိုင်းနာဒုက္ခသည်စခန်းကို KIA ကချင်လူမျိုးရေးတပ်မတော်စေဦးစီးချုပ်ဘိုးချုပ်ဂွန်မော်ရွန့်နဲ့အတူတွားရောက်ခဲ့တာဖြစ်ပါတယ်။အဓိကကတော့ KIA နဲ့မြန်မာအစိုးရကြားပြစ်ခတ်ရဆဲရေးသဘောတူညီချက်မရသေးတာကြောင့်နေရက်ပြန်ဖို့စိတ်မချရသေးတဲ့ဒုက္ခသည်တွေကိုကိုယ်တိုင်တွေ့ဆုံအားပေးခဲ့တာဖြစ်တယ်လို့မစ္စတာနမ်ဘီယာနဲ့အတူလိုက်ပါသွားတဲ့ကချင်လူမျိုးရေးဆောင်ရွက်နေသူဒေါ်ဂျာဆိုင်းခွန်က VOA ကိုပြောပြပါတယ်။
ကျွန်တော်ဒီကတော့ကျမတို့ရဲ့ချင်းလူထုတွေနဲ့ခံစားချက်တွေကိုဒီနားလည်တဲ့အကြောင်းပြီးတော့ဒီလူထုတွေကဘာတွေကိုမျှော်လင့်နေလဲဘာတွေကိုတောင်းတနေလဲဆိုတာကိုသူသိနားလည်တဲ့အကြောင်းပြီးတော့ကဘာအားလုံးကလည်းအခုဒီဟာတွေကိုအားယူဆိုင်နေတဲ့အကြောင်းသူတို့အနေနဲ့လည်းဒီမှာတာဝန်ရှိပါလေဆိုတဲ့အကြောင်းအဲ့ဒါတွေကိုပြောတာပါအဓိကတော့အားပေးမှုတင်တဲ့အပိုင်းပါပဲ
ဒါပြင် KIA နဲ့အစိုးရတပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေတွင်ကချင်လူထုတွေရဲ့အိုးအိမ်လဲယာမြေတွေတော်တော်များများပျက်စီးဆုံးရှုံးခဲ့တဲ့အတွက်တိုက်ပွဲတွေရက်စဲလို့နေရက်ပြန်ရင်တောင်ရက်တီဖို့မလွယ်ကူလာတဲ့ဒုက္ခသည်တွေအတွက်အဆင်ပြေတဲ့နေရာတွေကိုပြောင်းရွှေ့ပေးရေးကိစ္စကိုလည်းဦးစားပေးဆောင်ရွက်သွားဖို့မစ္စတာနမ်ဘီယာနဲ့တာဝန်ရှိသူတွေဒီကနေ့ဆွေးနွေးခဲ့ကြတယ်လို့လည်းစီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခတ်ထိန်နှံကပြောပြပါဗျ
။ UN ကရောနောက်ပြီးတော့ဒီပြည်ထောင်စုအစိုးရကရောပြည်내အစိုးရကရောကျွန်တော်တို့အားလုံးဝိုင်းဝန်းလက်တွဲပြီးတော့သားတွေကိုအဆင်ပြေအောင်အောင်မြင်အောင်ဆောင်ရွက်သွားရအောင်ဒီလိုကာယကံရှင်တွေလည်းစူးစမ်းဖို့လိုတဲ့အကြောင်းပြပြဆွေးနွေးကြတယ်ပြီးရင်အကုန်လုံးကတော့တစ်ခါတည်းကိုဒေတာကိုရွာကိုပြန်ပြီးတော့ break ကဲဆိုတာကအချိန်နဲ့အချိန်အခါကြောင့်ကျွန်တော်တို့ပို့ပြီးတော့အဆင်ပြေတဲ့နေရာတွေကိုအရင်စတင်ပြီးတော့ပြောင်းရွှေ့တဲ့အစီအစဉ်တွေကိုလှုပ်ဆောင်သွားဖို့ဆိုတဲ့ဟာတွေကိုအာဒါပြောဆိုဆွေးနွေးကြတယ်
တခါမစ္စတာနမ်ဘီယာနဲ့အတူမိုင်းနာဒုက္ခသည်စခန်းကိုလိုက်ပါသွားတဲ့ KIA စစ်ဦးစီးချုပ်ဘိုးချုပ်ကွန်မော်ကလည်းမြမအစိုးရနဲ့ KIA ကြားလက်ရှိငြိမ်းချမ်းရေးဆွေးနွေးပွဲအခြေအနေတွေနဲ့ကချင်လူထုတွေနောက်ထပ်မနစ်နာရအောင်နှစ်ဖက်တိုက်ပွဲတွေကိုအရှိန်လျှော့ချသွားဖို့အရင်ဆုံးဦးစားပေးလှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းကချင်ဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ကချင်လူထုအရေးဆောင်ရွက်နေသူဒေါ်ဂျာဆိုင်းခွန်ကပြောပါတယ
်ဘိုးချုပ်ကွန်မော်ကနေပြီးတော့စပြီးတော့အခုမနေ့ကသဘောတူညီချက်ဆောင်ရွက်ပြီးစီးမှုအနေထားတွေကိုသူပြောပြတယ်ပြီးတော့ဒီလူထုကြီးရဲ့ငွေရရရွာကိုပြန်နိုင်ရေးအထက်ဒါနဲ့ဥစ္စာလုံးကဝိုင်းပြီးတော့တာဝန်ယူရမယ်။ဒါကလူထုကြီးရဲ့လုံခြုံရေးအတွက်ကတစ်ဖက်တက်တယ်မှာဟိုကမူတည်ရေပေါ့နော်။အဲ့ခါကျတော့တစ်ဖက်ထဲနဲ့လည်းအမခံလို့လည်းမဖြစ်ဘူးဆိုတဲ့ခါကျတော့သူ့လူထုကြီးရဲ့ပြန်သွားတဲ့အခါမှာအဆဆအယယာလုံခြုံရေးသူ့လူလို့ရမှာသူ့မှာအိမ်ပြောက်ရာပြောက်သူ့ပစ္စည်းတွေအကုန်ပြောက်ဖြစ်နေတဲ့နေရာကိုသူတို့ကဘယ်လိုပြန်ပြီးတော့နေရာချထားရမယ့်နေရာပေါ်မှာတော့တစ်ဖက်စလုံးသက်ဆိုင်တယ်ဆိုတဲ့အကြောင်းတွေကိုသူအဲ့ဒါတွေကိုရှင်းပြတာပါ။လက်ရှိအနေထားမှာတော့သူတို့အနေနဲ့အကောင်းဆုံးစူးစမ်းဆောင်ရွက်နေတယ်။အဲ့တော့ဒီလိုအမခန့်ချစ်ရှိတဲ့ငင်းချမ်းကြီးမရဘူးဆိုလို့ရှိရင်လည်းပြန်သွားပြီးတော့နောက်ထပ်ပြန်ဖြစ်တိုက်လာလို့ရှိရင်လည်း PDV ကခါနာနှခါနာပြီးတော့နောက်ထပ်သုံးခါနာထပ်ဖြစ်မယ်။အဲ့တော့သူတို့အနေနဲ့ကတော့ပထမဆုံးကတော့အခုတိုက်ပွဲတွေကိုအချိန်လျှော့မယ်။လျှော့ပြီးတော့ဒါ KIA အနေနဲ့ကတော့နိုင်ငံရေးဒိုင်လော့ကိုဆက်တည်သွားမယ်။သွားတဲ့အခါကျမှဒီကျွန်တော်တို့အားလုံးကစင်ပီပီတွေလူလားတောင့်တနေတယ်ကျွန်တော်တို့ရဲ့အနာဂတ်ကျွန်တော်တို့ရဲ့အမခန့်ချစ်ကိုရရှိဖို့အတွက်အဲ့အရာတွေကိုဆက်လက်ပြီးတော့စူးစမ်းနေရဆိုတဲ့အကြောင်းတွေကိုအဲ့အရာတွေကိုရှင်းပြတာပါဒီအနေနဲ့က
မစ္စတာနမ်ဘီယာဟာမနေ့ပြန်ကြရင်တော့ဒေသခံကချင်မျိုးသမီးအဖွဲ့ရဲ့အလုံယုံဆွေးနွေးပွဲကိုတက်ရောက်အဖွင့်မိန်ကွန်းပြောကြားဖို့ရှိတယ်လို့လည်းဒေါ်ဂျာဆိုင်းကွန်ကပြောပြခဲ့ပါတယ်ဒီကနေ့မစ္စတာနမ်ဘီယာတွားရောက်ခဲ့တဲ့ဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယျာဉ်ထောင်ထဲချီရှိနေတာပါKIA နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေစဖြစ်ကြတဲ့ကဆိုရင်ကချင်ပြည်နယ်အတွင်းမှာဒုက္ခသည်ဥယျာဉ်3000ကျော်ကျော်ရှိပြီးတရုတ်မြန်မာနယ်စပ်တလျှောက်မှာတော့ဒုက္ခသည်9000ကျော်အထိကိုရှိနေတာပါကချင်ပြည်နယ်အတွင်းဒုက္ခသည်တွေရဲ့အခြေအနေထက်နယ်စပ်တလျှောက်မှာရှိကြတဲ့ဒုက္ခသည်တွေရဲ့အခြေအနေကပိုဆိုပြီးမကြခင်မိုးရင်းရောက်တော့မှမူနေစရာအစားအသောက်နဲ့ဆေးဝါးအရေးပေါ်လိုအပ်ချက်တွေရှိနေတယ်လို့လည်းဒေါ်ဂျာဆိုင်းခွန်ကပြောပြခဲ့ပါတယ် KIO KIA ကချင်လူမျိုးရေးတပ်မတော်နဲ့မြန်မာအစိုးရပြည်ထောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကြားတွေ့ဆုံဆွေးနွေးနေတာ၃ချိန်ရှိသွားပြီဆိုပေမဲ့အပြစ်ခတ်ရစဲရေးသဘောတူညီမှုတော့အခုထိမရသေးပါဘူးဒီလိုနှစ်ဖက်အပြစ်ခတ်ရစဲရေးသဘောတူညီမှုမရသေးသရွေ့ဒုက္ခသည်တွေနေရပြန်နိုင်ရေးကတော့မတေချာမရေရအခြေအနေမှာပဲရှိနေစေဖြစ်ပါတယ်ရှင်